ရခိုင်ပြည်နယ်မှာခွဲခြားဆက်ဆံမှုဖိနှိပ်မှုတွေကြောင့်လူငယ်တွေရဲ့ပညာရေးဆုံးရှုံးနေနာရပြီးအနာဂတ်ပျောက်ဆုံးနေတဲ့အကြောင်းရိုက်ကူးထားတဲ့စစ်တွေမှတ်တမ်းရုပ်ရှင်ကိုအမေရိကန်ပြည်ထောင်စုလွှတ်တော်အပါအဝင်ကုလသမဂ္ဂဌာနချုပ်နဲ့နာမည်ကြီးတက္ကသိုလ်တွေမှပြသနေပါတယ်။ဒီရုပ်ရှင်ကိုမြန်မာနိုင်ငံမှာပြသဖို့ပိတ်ပင်ထားသလို2019ခုနှစ်ဇူလိုင်လကရန်ကုန်မှာကျင်းပတဲ့လူခွင့်ရင်းနဲ့လူကုန်တိုက်ခါရုပ်ရှင်ပွဲတော်မှာလည်းပြသခွင့်တရှိခံခဲ့ရပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပါမယ်ရှင်။
မိနစ်20ကြာမြင့်တဲ့စစ်တွေမှတ်တမ်းရုပ်ရှင်ဇလန်းတို့ဟာပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာခွဲခြားဆက်ဆံမှုအကျိုးဆက်အဖြစ်လူငယ်တွေရဲ့အနာဂတ်ဆုံးရှုံးနေနာခဲ့ပုံကို3နှစ်ကြာအချိန်ယူပြီးရိုက်ကူးတင်ပြထားတာဖြစ်ပါတယ်။ဒီမှတ်တမ်းရုပ်ရှင်ကိုရိုက်ကူးခဲ့တဲ့လူခွင့်ရေးရုပ်ရှင်ဒါရိုက်တာဂျင်းနီဟော့စီက VOA ကိုအခုလိုပြောပါတယ်
။ So our focus is really on education and trying to open up a window
ဒီမှတ်တမ်းရုပ်ရှင်မှာကျမတို့အဓိကထားတင်ပြတဲ့အချက်ကပညာရေးဖြစ်ပါတယ်။ခွဲခြားမှုရှိတဲ့ပညာရေးစနစ်ကသာလူငယ်တွေအချင်းချင်းအပြန်အလှန်နားလည်ဆက်ဆံမှုရရှိစေမှာဖြစ်ပြီးအဲဒီကတဆင့်ငြိမ်းချမ်းရေးတည်ဆောက်ဖို့နဲ့အမျိုးသားရင်ကြားစီရေးအလားအလာအတွက်အခွင့်အလမ်းတွေပွင့်လာမလားဆိုတာကျမတို့စူးစမ်းတင်ပြထားတာဖြစ်ပါတယ်။
ဒါအပြင်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်မှာလည်းရခိုင်ပြည်နယ်ပညာရေးအတွက်အခန်းတခန်းတည်တံ့ဖော်ပြအကြံပေးထားပြီးစာသင်ကျောင်းတွေမှာဘာသာမတူလူမျိုးမတူတဲ့အတွက်ခွဲခြားဆက်ဆံမှုတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားကြောင်းဂျင်းနီဟော့စီကပြောပါတယ်။စစ်တွေမှတ်တမ်းရုပ်ရှင်ကိုပြီးခဲ့တဲ့သတင်းဘက်ကနယူးယောက်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ယုံမှစတင်ပြသရမှာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကောင်စီဆိုင်ရာအမေရိကန်တန်အမတ်ကြီးကယ်လီကာရီနဲ့ကုလသမဂ္ဂဆိုင်ရာပြင်သစ်တန်အမတ်ကြီး Francois Delatre တို့လည်းတက်ရောက်အမှာစကားပြောကြားခဲ့ပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီလည်းတက်ရောက်ခဲ့ပါတယ်။အဲ့ဒီရုပ်ရှင်ပြသပွဲမှာရခိုင်ပြည်နယ်ပဋိပက္ခဟာနိုင်ငံတကာအတွက်ဝင်တော့ဝင်ပိုးဖြစ်လာတဲ့အခြေအနေကိုတန်အမတ်တွေကထောက်ပြပြောဆိုခဲ့တာနဲ့ပတ်သက်လို့စစ်တွေရုပ်ရှင်ကိုထုတ်လုပ်တဲ့ Smile Education and Development Foundation တည်ထောင်သူလည်းဖြစ်ပြည်တွင်းမှာလူခွင့်ရေးကြိုးပမ်းဆောင်ရွက်နေသူလည်းဖြစ်တဲ့ဦးမျိုးဝင်းကခုလိုပြောပြပါဗ
ျ Documentary နဲ့ပတ်သက်ပြီးတော့သူတို့အမှတ်ချက်ပေးတာကတော့နံပါတ်1ကျွန်တော်သတိပြုမိတာကဒီရုပ်ရှင်ဟာအင်တာမပဲဒီပဋိပက္ခနဲ့တခိုင်မှာဖြစ်ပျက်နေတဲ့အခြေအနေတစ်စုံလုံးကိုနားလည်အောင်လုပ်ပေးနိုင်တယ်လို့သူတို့မှတ်ချက်ပေးပါတယ်ဒုတိယတစ်ချက်ကတော့ဒီအကြံဖတ်မှုတွေရဲ့နောက်ဆက်တွဲအနေနဲ့ဒီလိုလူငယ်လူရွယ်တွေရဲ့ဟလာရင်ဆိုင်ရတဲ့သူတို့ကိုယ်တိုင်မကျူးလွန်တဲ့အဖြစ်ကိုသူတို့ကလာပြီးတော့မှအပြစ်သားအနေနဲ့စရေခံရတဲ့ကိစ္စဟာဒါတွေဟာသူတို့ရဲ့ဒီပညာရေးအားနည်းတဲ့အပေါ်မှာလည်းပြန်ပြီးတော့မှဟဟလာဒါတာကိုကျော်လွန်ခြင်းနဲ့ကျော်လွှားခြင်းနဲ့အနေထားတွေကိုလုပ်တဲ့နေရာမှာသူတို့မရွေးချယ်တဲ့နည်းတွေကိုရွေးချယ်လာဖို့အခွင့်အလမ်းနေများကဘာကြီးရဲ့တော့ဖြစ်နေရခိုင်ရခိုင်ရခိုင်ဖြစ်နေရဆိုတာကဘာကြီးရဲ့ဝန်ထုတ်ဝန်မှုဖြစ်လာအဲ့ဒီအနေအထားတွေကိုသူတို့ရမတ်ကမှသူတို့ထည့်ပေးသွားပါတယ
်စစ်တွေမျိုးမှာ2012ခုနှစ်ကလူမျိုးရေးဘာသာရေးပေါ်အခြေခံပြီးဖြစ်ခဲ့တဲ့အကြမ်းဖက်ပဋိပက္ခကြောင့်နေရက်ကနေအတင်းကျပ်ရွှေပြောင်းခံရတဲ့ဒုက္ခသည်စခန်းတွေတဲကဆဲကျော်သက်လူငယ်နဲ့ဦးဖြစ်တဲ့မွတ်စလင်မင်းကလေးငယ်မက်ပြပြတန်းနဲ့ရခိုင်ဗုဒ္ဓဘာသာဝင်မောင်အောင်စန်းမြင့်တို့ရဲ့ပညာရေးဆုံးရှုံးနစ်နာခဲ့တဲ့ဖြစ်ရပ်တွေကို2014ခုနှစ်ကစတင်ရိုက်ကူးပြီး2019ခုနှစ်အစပိုင်းမှာအဆုံးသတ်ခဲ့တာဖြစ်ပါတယ်ဒီမှတ်တမ်းရုပ်ရှင်ဇလန်းတို့ကိုမြန်မာနိုင်ငံမှာပြသခွင့်ပိတ်ပင်ထားတာနဲ့ပတ်သက်လို့ဦးမျိုးဝင်းကအခုလိုပြောပါတယ
်ဆိုတော့ဒီကြတော့ကျွန်တော်တို့ဒီလိုဟာတွေကိုကျွန်တော်ရှိပုတ်ကပိတ်ပယ်လိုက်တဲ့အခါမှာကျွန်တော်တို့အံ့ဩသွားတယ်ဒီပြည်ပခါတွေရဲ့အခြေအနေတွေကိုလူတို့ကလည်းကောင်းကောင်းသိခွင့်မရတဲ့အခါကျတော့အခုအချိန်မှာဒီ fake news တွေ fake information တွေကပို့ပြီးတော့မှ propaganda လုပ်လို့ကောင်းတာပေါ့ကျွန်တော်ပြောတာငကိုတဲ့ဒါတွေကိုကျွန်တော်အခုလို documentary သမားတွေ documentary ပြထားလဲပါတယ်ဆိုလို့ရှိရင်လူတို့ကကြည့်ထားလို့ရှိရင်ဒီအခြေအနေကိုအတန်းတစ်ခုထိကျွန်တော်နားလည်မယ်လေအခုကအပြည်တွင်းမှာလုံးဝဒါနဲ့ပတ်သက်လို့ရှိရင်ဒီပြိပခနဲ့အခြေခံနဲ့စံဖတ်မှုတွေကိုအခြေခံနဲ့ဟာမျိုးတွေဆိုရင်အများတန်းပြည်တွင်းမှာပြဖို့ space မပေးတာက barrier တစ်ခုပဲအဲ့ဒါအဓိကပြဿနာလို့ကျွန်တော်မြင်နေပေါ့နော်
စစ်တွေမှတ်တမ်းရုပ်ရှင်ကိုလာမယ့်ဗုဒ္ဓဘုနေ့မှာအမေရိကန်လွှတ်တော်မှာပြသဖို့ရှိပြီးမနေ့ကဝါရှင်တန်ဒီစီမှာပြသခဲ့ပါတယ်။ဒါအပြင်ဒီရုပ်ရှင်ကိုအမေရိကန်ပြည်ထောင်စုတဝန်းကနာမည်ကြီးတက္ကသိုလ်တွေဖြစ်တဲ့ Harvard, Yale, Johns Hopkins, Georgetown နဲ့ Columbia အပါအဝင်တက္ကသိုလ်ပေါင်း10ခုကျော်မှာပြသဖို့ကမ္ဘာလုံးဆိုင်ရာ American Jew အသင်းကနေပံ့ပိုးပေးတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတော့ New York Columbia တက္ကသိုလ်မှာပြသခဲ့ပြီးဒီကနေ့ညနေပိုင်းမှာတော့ Washington DC က Georgetown တက္ကသိုလ်မှာစစ်တွေရုပ်ရှင်ကိုပြသမှာဖြစ်ပါတယ်ရှင်။